Republican Party ဘက်က Donald Trump ဘယ်တော့မှသမ္မတဖြစ်မလာစေဖို့အတွက် Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာနေပြီဖြစ်တဲ့ Hillary Clinton နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ကိုယ်တိုင်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့အထက်လွှတ်တော်အမ Bernie Sanders ကကြားသာပတင်းနေ့မှာပြောပါတယ်ကလင်တန်ကိုထောက်ခံတာမျိုးဒါမှမဟုတ်ဒီမိုကရက်တစ်သမ္မတလောင်းရွေးပွဲကနေထွက်ပြီးဆိုတာမျိုးဆန်ဒါစ်ကပြောမသွားပေမဲ့ထရမ့်ကိုအကြီးအကျယ်အလဲထိုးဖို့ကိစ္စဟာအဓိကနိုင်ငံရေးတာဝန်ကြီးဖြစ်တယ်လို့ဆိုပါတယ်။မဲဆွယ်စည်းရုံးပွဲတွေမှာတစ်ဖက်သက်တယူတန်ပြောဆိုစည်းရုံးနေသူကိုအဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းဖြစ်ကျွန်တော်တို့မလို့ကျင်ပါဘူးလို့သူ့ရဲ့ပြည်နယ်ဖြစ်တဲ့ Vermont ပြည်နယ်ဘလင်တန်မြို့မှာဆန်ဒါစ်ကပြောသွားတာပါ။ထရမ့်ဟာ Hispanic အနွယ်လူမျိုးတွေ၊မွတ်စလင်တွေ၊အမျိုးသမီးတွေအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုပုတ်ခတ်စော်ကားပြီးကဘာကြီးပူနွေးလာနေတာကိုလည်းနှိမ့်လုံးတစ်ခုတစ်ဖြစ်သတ်မှတ်ပြောဆိုတယ်လို့ဆန်ဒါစ်ကဆွဆွဲပါတယ်။ Washington DC မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကလှုပ်ခဲ့တဲ့နောက်ဆုံးပနာမရွေးချယ်ပွဲမှာ Clinton အနိုင်ရပြီးတဲ့နောက် Sanders နဲ့ Clinton တို့တွေ့ကြကြပါသေးတယ်။ရွေးချယ်ပွဲကနေသူထွက်အောင်မှမဟုတ်သေးပေမဲ့ပါတီညီလာခံမှာမဲတိုင်းကိုရစ်တွက်ပြီးသွားချိန်ထိဆက်နေသွားမယ်လို့ Sanders ကပြောထားပါတယ်။ဒါပေမဲ့လည်းတကယ်တော့ Clinton ကသမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်ထောက်ခံမယ်အရေးအတွက်ရထားပြီးသားဖြစ်ပါတယ်ရှင်။